မြန်မာနိုင်ငံမှာတာယာငြိမ်းချမ်းမှုရှိပြီးတော့ပြည်သူတွေအေးချမ်းလုံခြုံတဲ့ဘဝတွေကိုပိုင်ဆိုင်နိုင်ကြစေဖို့သူ့အနေနဲ့တာဝန်တွေကိုအတက်နိုင်ဆုံးစ조사ဆောင်ရွက်သွားမယ်လို့မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒေါက်အောင်ဆန်းစုကြည်ဟာကချင်ပြည်နယ်ကိုစီယုံရေးခီးစဉ်အဖြစ်ရောက်နေစဉ်ဒီနေ့မြကြီးနားမြို့မှာဒီလူလူကိုအခုလိုပြောလိုက်တာဖြစ်ပြီးတော့ကချင်ပြည်နယ်ထဲမှာစစ်မှန်တဲ့ငြိမ်းချမ်းရေးတွေရဖို့အတွက်လဲသဘောထားကြီးကြီးနဲ့တွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းခဲ့ပါတယ်။ဒီသတင်းကိုတော့မတ်တင်တီရီကအပြည့်ဆုံးဆက်ပြီးတော့ပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။ကချင်ပြည်နယ်ကို NLD ပါတီစီယုံရေးအတွက်ရောရွေးကောက်ပွဲစီယုံရေးအတွက်ပါရောက်နေတဲ့ဒေါက်တာဆန်းစုကြည်ဟာဒီကနေ့ဖေဖော်ဝါရီလ24ရက်တောက်ကြနေမနက်ကမြကြီးနားမှာရှိတဲ့ကချင်မနောကွဲမှာလူထုနဲ့တွေ့ဆုံစကားပြောပါတယ်။ဒေါက်တာဆန်းစုကြည်ဟာနေအခြေချုပ်ကနေလွတ်လာပြီးတဲ့နောက်ပိုင်းလူထုကိုပြောခဲ့တဲ့မိန့်ခွန်းတွေထဲကဒီကနေ့မြကြီးနားမှာပြောခဲ့တဲ့မိန့်ခွန်းဟာအချိန်အကျဆုံးဖြစ်တယ်လို့နိုင်ငံရေးကိစ္စအတော်များများကိုထည့်ပြောထားတဲ့မိန့်ခွန်းတစ်ခုလို့လည်းသုံးသပ်ကြပါတယ်။တာယာငိမ့်ချက်နဲ့ဘဝတွေကိုလိုချင်လို့သူ့ကိုအားပေးကြတဲ့လူထုအတွက်တာဝန်တွေကိုအတက်နိုင်ဆုံးစ조사လှုပ်ဆောင်သွားမယ်လို့ကချင်လူထုကိုဒေါက်တာဆန်းစုကြည်ကကတိပေးခဲ့ပါဗျာ
။ကိုကျင်တာလာပြီးတော့ဒီရဲ့ဒါကတော့အားပေးကြ။အမှုရေးစီကိုအားပေးလို့ရှိရင်အားပေးမှုနဲ့အကြောင်းအလုံးမှာလည်းတာဝန်ပြီးသိချင်တာ။ဘာလို့အားပေးချင်တာကပါလဲဆိုတော့အင်တာနက်စီဝင်နေဘဝကိုပြည့်စုံစွာလုပ်ဆောင်တာဖြစ်တယ်။
မြကြီးနားမနောကွဲမှာဒေါက်ဆန်းစုကြည်လူထုကိုပြောခဲ့တဲ့မိန့်ခွန်းတွေကအချက်တချို့ပါရှင်။ဒါ့အပြင်နိုင်ငံမှာပင်လုံစိတ်ဓာတ်အရေးကြီးပုံတခါကချင်ပြည်နယ်အတွင်းမှာစစ်မှန်တဲ့ငြိမ်းချမ်းရေးတွေရဖို့အတွက်အလျှော့ပေးကပူးပေါင်းဖြေရှာဖို့ကိုလည်းတိုက်တွန်းခဲ့တယ်လို့ဒေါက်ဆန်းစုကြည်ရဲ့ကိုရဲရရှိဦးခွန်သားမြင့်ကပြောပါတယ်
။အရေးကြီးကတော့အဲ့ဒီကိစ္စကအခုချက်ချင်းလက်ငင်းပြဿနာရယ်မကဘူး။တစ်ချိန်လုံးရှင်းရမယ်ပြဿနာဆိုတော့အဲ့ဒီရေရှည်အတွက်လည်းပြောပါရစေ။ဒီလိုအတွက်ကတော့တွေ့ဆုံဆွေးနွေးကြဖို့တစ်ဖက်နဲ့တစ်ဖက်သဘောထားကြည့်ကြဖို့တစ်ဖက်နဲ့တစ်ဖက်လိုအပ်ချက်တွေနားလည်ဖို့ရှင်းအားကြည့်တဲ့လူကရှင်းအားကြည့်နေလေစာနာရက်လေးတွေပေါ့အဲ့ဒီလိုကိစ္စမျိုးတွေကစပြီးတော့ပူပေါင်းပြီးတော့အားလုံးလှုပ်ဆောင်သွားကြဖို့တက်လန့်လို့ဆိုတဲ့ကိစ္စပါ
ကချင်ပြည်နယ်ကိုဖေဖော်ဝါရီလ23ရက်နေ့ဒီကနေ့24ရက်နေ့ရက်ကြာသွားခဲ့တဲ့ဒီခီးစဉ်အတွင်းမှာမနေ့ကမိုးကောင်းမှလူထုကိုစကားပြောဖို့နေရအခက်ခဲရှိခဲ့တာကလွယ်ရင်ကျန်တာအလုံးအဆင်ပြေတယ်လို့လည်းဥခွန်သားမြင့်ကရှင်းပြပါတယ
်။အရန်လိုက်လဲပြူမှာပဲရှိပါတယ်။ကချင်ကကျွန်တော်တို့သွားဖို့သမျှတဲမှာစီဂျီနာအများဆုံးဖြစ်သွားတာပေါ့။ပြိဿကအဲ့ဒါပြီးတော့တိုင်းသားကောင်းဆောင်နေနဲ့တက်ပုံရိုက်ပါတယ်။အဲ့ဒါပြီးတော့ကျွန်တော်တို့ဒီစိတ်သွားပြတော့ပမောသွားပါတယ်ပမောမှာလည်းတော်တော်လိုက်လိုက်တင်လဲကျူးစွာတယ်အင်တိုက်အားတိုက်ပါပဲပြီးတော့ပမောမှာလည်းပမောမနောခွင့်မှာပဲပြိတပ်ကြည့်သူများကိုနေကုန်ပြောပါတယ်နေကုန်ပြောပြီးတော့ကျွန်တော်တို့ကချင်ရင်ချင်းဖွဲ့နဲ့အဲသူတို့နဲ့အမားနဲ့စကားပြောပါတယ်
ဒါကတော့ဒေါက်တာဆန်းစုကြည်ရဲ့ကိုရဲရရှိဥခွန်သားမြန်မာရှင်မနောကွင်းကလူထုဟောပြောပွဲကိုသွားခဲ့တဲ့ဒေသခံတဦးကတော့ကြီးမကျယ်ဝန်လာတဲ့ကွင်းပြေလူထုကလာပြီးတော့အားပေးခဲ့တာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ပြောခဲ့တဲ့မိန့်ခွန်းကိုလည်းအတော်သဘောကျကြတယ်လို့ပြောပါတယ်
။တခုကျွန်တော်အရန်အဟောတာပေါ့နော်ဒီဒေါက်တာဆန်းစုကြည်ဒီပြောထားတဲ့မိန့်ခွန်းကပေါ့နော်သူကခြာရွက်ကိုဖတ်ပြီးတော့ပေါ့နော်ပြောတဲ့ပုံစံမျိုးမဟုတ်ဘူးညာသူကဘယ်လိုမျိုးလဲဆိုတော့လက်တန်းနဲ့လည်းမြို့ဒီတိုင်းဒီသူတွေအောက်ကနေလည်းသူပြောကြာကျွန်တော်တို့ဘာဖြစ်ပါလဲဘာလို့ပါလဲအဲ့လိုသူကလက်တန်းပြန်ပြန်ပြီးတော့ပေါ့ခြေနိုင်တာပေါ့နော်ကျွန်တော်တို့နားထောင်ရတာပေါ့ဗျာပြင်းစရာမကောင်းဘူးပေါ့နော
်မြကြီးနားမြို့ကမှာရှင်တောင်ဆန်းစုကြည်ကို NLD ပါတီခေါင်းဆောင်တဦးဆိုတာထက်မြန်မာလူထုတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကိုစားပြုကဖြေရှင်းပေးမဲ့လူထုခေါင်းဆောင်တဦးဆိုတဲ့အမည်မျိုးကိုဒေသခံတွေရဲ့မျက်နှာမှာပို့ပြီးတော့တွေ့ရတယ်လို့သတင်းတောက်တဦးကလည်းသုံးသပ်ပါတယ်
ကျွန်တော်တို့မြကြီးနားကိုကြိုရောက်နေတော့မြကြီးနားအခြေအနေက ADA ဆက်တယ်လေကျွန်တော်တို့ကဒီမှာတော့မှတက်ဒီလိုစီရီကကရှိပါမလားလို့တော့ကျွန်တော်တို့အဲ့လိုထင်မိသေးတယ်ဒါပေမဲ့ဒီမနောကွင်းထဲမှာသူကကျွန်တော်လည်းများတယ်နောက်တစ်ခါကျွန်တော်တို့ကြုံမှုတဲ့အနေထားတွေရဆိုလို့ရှိရင်တော့အကြာဆုံးပြောတဲ့ဒီဟောပြောပွဲလည်းဖြစ်သွားတာပေါ့နော်ဟောတော့ဆန်းစုကြည်ကတော့ငငယ်ပါတီနဲ့လူကောက်ပွဲနောက်နဲ့ပြောရမယ်အနေထားမျိုးမဟုတ်ဘူးသူအနေထားကြတော့လေဟိုဂျီယိုသတ်တာပေါ့နော်ဒီလူလူကတော့တိုင်းရင်းသားတွေဆိုတော့ပူဆူတာပေါ့သူကတော့လူသားသားဒီကတရာရအောင်ပြည်လည်အောင်လုပ်ပြီးမယ်လူတွေဆိုရင်မနောကွဲပါလေလူကြောက်ကအော်တယ်လွတ်တော်တယ်အန်တီရောက်သွားရင်အားလုံးသင်ပြသွားမှာလားလို့သူကကြောက်တော့အော်ကျွန်တော်တစ်ထည့်ရှိရတယ်ဒါကဘယ်လိုပြောလို့မရဘူးအားလုံးဝိုင်းလို့မရမယ်ဆိုသူက
ပြည်ရင်းသတင်းတောက်တူပါရှင်ဒေါ်ဆန်းစုကြည်ဟာဒီကနေ့ညနေရန်ကုန်ကိုပြန်ရောက်နေပြီဖြစ်ပါတယ်လာမယ့်ဖေဖော်ဝါရီလ27ရက်နေ့မှာတော့ရန်ကုန်တိုင်းကတုံးကွာမြို့နယ်ကိုစီယုံရေးသွားမှာဖြစ်တယ်လို့မလတရက်နေ့မှာရှမ်းပြည်နယ်မလတုံးရက်နေ့မှာတော့မန္တလေးတိုင်းစကိုင်းတိုင်းနဲ့နေပြည်တော်တွေကိုဒေါ်ဆန်းစုကြည်ကရွေးကောက်ပွဲစီယုံရေးသွားမှာလည်းဖြစ်ပါတယ်ရှင်